မလေးရှားနိုင်ငံပြည်နှံ့ချွန်းအရှေ့မြောက်ပိုင်းကဂျော့ဂျ်တောင်းမြို့မှာတနင်္ဂနွေနေ့ကမြန်မာအမျိုးသားတဦးဟာသူနဲ့တိမ်နဲ့ငှားရနေထိုင်သူတဦးနဲ့ရံဖြစ်ရကနေဓာတ်နဲ့အထုခံရတဲ့အတွက်တေဆုံးသွားတယ်လို့ဂျော့ဂျ်တောင်းရဲတပ်ဖွဲ့ကပြောပါတယ်။တေဆုံးသူဟာအသက်29နှစ်အရွယ်မြန်မာအမျိုးသားဖြစ်ပြီးတော့သူကရင်ဘတ်လက်မောင်းနဲ့နောက်ကျောင်းမှာဓာတ်ထန်ရ5ချက်နဲ့တည်ဆုံးခဲ့တာဖြစ်ပြီးသူ့ရဲ့ရုပ်လောင်းကိုခွဲစစ်ဆစ်ဆေးဖို့အတွက်ပီနန်ဆေးရုံကိုပို့ထားပါတယ်။တည်ဆုံးသူဟာပီနန်မြေနာကလေဘူးဆန်ကိုင်ပီနန်ကအရက်ကုမ္ပဏီတစ်ခုမှာကားမောင်းတဲ့အလုပ်လုပ်သူဖြစ်မယ်လို့ရဲကပြောပါတယ်။တည်ဆုံးသူကိုတနင်္ဂနွေနေ့ကသူ့အလုပ်လုပ်တဲ့ဆိုင်ရှိရာဝင်းထဲမှာတွေ့ရတာပါ။သူ့ကိုဓာတ်နဲ့ထုတ်သူပါဝင်တခြားမြန်မာတွေနဲ့အတူသူဟာ CM လမ်းကနှစ်ထပ်အဆောက်အဦတစ်ခုမှာငှားရနေထိုင်သူဖြစ်ကြောင်းလည်းရဲရဲကြေညာချက်မှာဖော်ပြထားပါတယ်။သူနဲ့အတူငှားရနေထိုင်သူမြန်မာ၁၁ဦးကိုတော့စစ်ဆေးမင်းမြတ်မှုရဲကနေဖမ်းဆီးထားပြီးဓာတ်နဲ့ထုတ်သူကတော့ထွက်ပြေးနေတာကြောင့်ရှာဖွေနေဆဲပဲလို့ရဲကပြောပါတယ်။ဒီလူသတ်မှုတွေမျက်မြင်သက်သေ၃ဦးရှိပြီး2ဦးကတော့အခင်းဖြစ်ပွားစဉ်ဝဲဘက်လက်မှာဓာတ်ဒဏ်ရာရသူဖြစ်ပါတယ်။လူသတ်သမားအုံပြုခဲ့မယ်လို့ယုံကြည်ရတဲ့ဓာတ်ကိုတော့အခင်းဖြစ်ပွားနေရာမှာပဲတွေ့ရှိရတယ်လို့ဖော်ပြထားပါတယ်။